မြောက်တလန်တစ်စာချုပ်နီတိုးဖော်ဝင်နဲ့ဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာတွေ့ဆုံနေတဲ့အမေရိကန်နိုင်ငံဝန်ကြီးရက်စ်တယ်လာဆန်ကမာမေးနိုင်ငံတွေရဲ့ကာဝေးအသုံးစရာတွေတိုးမြင့်မှုဒီကနေ့ပဲပြောကြားလိုက်ပါတယ်။ EU နဲ့ CIA တို့လိုနေရာတွေမှာနီတိုးဖွဲ့ရဲ့လုပ်ငန်းတွေအတွက်လိုအပ်တဲ့အရင်းမြစ်တွေဗဏ္ဍာရေးထောက်ပံ့တွေပြည့်ပြည့်စုံစုံရဖို့လိုအပ်ကြောင်းမာမေးဖွဲ့ဝင်နိုင်ငံတွေကနိုင်ငံဝန်ကြီးတွေကိုပြောကြားခဲ့တာပါ။ယူကရိန်းနိုင်ငံပေါ်ရုရှားရဲ့ရန်လိုမှုတွေကိုဆွေးနွေးလိုကြောင်းလည်းဒီကနေ့စောပိုင်းမှာပဲဝန်ကြီးတယ်လာဆန်ကပြောကြားထားပါတယ်။နီတိုးဖွဲ့ရဲ့လုပ်ငန်းတွေအတွက်လိုအပ်တဲ့အရင်းမြစ်တွေရရှိဖို့ IS ဆိုရအုပ်စုပါဝင်အချမ်းပဲဝါဒတိုက်ပြည်ဥရောပမှာနေတိုးဖွဲ့ရဲ့အနေထားထူးသဖြင့်ယူကရိန်းနဲ့တခြားဒေသတွေမှာရုရှားရဲ့ရန်လိုတဲ့လုပ်ရက်တွေကိုတုံ့ပြန်ရမှာအရှေ့ဥရောပမှာမာမိတ်ဖွဲ့ရဲ့ရည်တည်ချက်စတဲ့အရေးကြီးတဲ့ကိစ္စ၃ရပ်ကိုဆွေးနွေးသွားမှာဖြစ်ကြောင်းလဲဆွေးနွေးပွဲအတွက်ဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့ကိုရောက်ရောက်ချင်းမှာပြောဆိုခဲ့တာပါ။ဝန်ကြီးတယ်လာဆန်ရဲ့မှတ်ချက်ဟာဇန်နဝါရီလမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရတက်လာပြီးတဲ့နောက်ရုရှားအပေါ်အပြင်းထန်ဆုံးပြောဆိုခဲ့တဲ့သဘောထားတွေထဲမှာတစ်ခုပါဝင်လဲဖြစ်ခဲ့ပါတယ်။ဝန်ကြီးတယ်လာဆန်ကတူရကီဆိုရထိတ်တန်းခေါဆောင်နေတဲ့အန်ကာရာမြို့တော်မှာတွေ့ဆုံပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲပရက်ဆမြို့ကိုရောက်လာတာပါ။သမ္မတရစ်ချစ်တိုင်အာရဝန်ပါဝင်ထိတ်တန်းဆိုရတာဝန်ရှိသူတွေတွေ့ဆုံပြီးတဲ့နောက်တူရကီကယုံကြည်ရတဲ့မာမေးနိုင်ငံတဲ့နိုင်ငံဖြစ်နေလဲချီးကျူးခဲ့ပါတယ်။အဲစစ်သွေးကြော်လေးကိုချိန်မုန်းရေးမှာတူရကီနိုင်ငံရဲ့အရေးကြီးတဲ့ခံခံနာကိုလည်းအလေးထားပြောကြားသွားတာပါ။ဒါမှမဟုတ်နေတိုးဖော်ဝင်တွေဖြစ်တဲ့အမေရိကန်နဲ့တူရကီကြားအဲစစ်သွေးကြော်လေးချိန်မုန်းရေးမှာစီးရွေးနိုင်ငံကကတ်လန်နိုင်ငံဖွဲ့တစ်ခုဖြစ်တဲ့ PYD နဲ့ပြည်သူစစ်တွေကိုအမေရိကန်ကထောက်ခံမှုပေးနေတဲ့အပေါ်မှာတော့သဘောထားကွဲလွဲနေစေဖြစ်ပါတယ်။